မုံရမျိုးနဲ့ထနောင်းတော်တောင်ရွာဈေးမှာလက်နက်ကြီးကြားရောက်ပောက်ကွဲလို့ဈေးရောင်းဈေးဝယ်သူတွေထိခိုက်ပြီးသေဆုံးသူ12ဦးရှိခဲ့ပါတယ်။ဒဏ်ရသူတွေနဲ့ကလေးငယ်တွေပါဝင်တယ်လို့စေကုသပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းမုံရွာမြို့အဝင်မှာရှိတဲ့စစ်ကောင်စီမအူဂိတ်ကနေဩဂုတ်လ23ရက်နေ့ကလက်နက်ကြီးနဲ့ဆန်းပစ်ခတ်လိုက်လို့ထနောင်းတော်တောင်ရွာကစေတန်းအလဲကျရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရသူ22ဦးရှိခဲ့တယ်လို့မုံရွာအမြင့်လန်တာဝန်ရှိသူတူကပြောပါတယ်
ရှိစဉ်က10နှစ်လောက်မှဒီမအူသေးကနေပြီးတော့လက်နက်ချောတဲ့မမနဲ့နှံ့ပြလိုက်တာကကျွန်တော်ထနောင်းတော့တောင်ရွာရှိတဲ့ဒေးရန်ရဲ့လုံးဝတီကားတဲ့နေရာမှာပဲကြာတာဗျလမ်းပေါ်တက်တက်ကြာတယ်ကြာပြီးတော့မှကျန်တဲ့ဒီဈေးဝယ်တွေရဲ့ဈေးတွေရဲ့အကုန်ထိကုန်တာပေါ့နော်ပြီးတော့မအူသေးကနေပြီးတော့ဒေးလေ12နှစ်နောက်ပိုင်းမှာ120မမနဲ့ပြစ်တာကလဲတော့ရွာဘက်ကိုကြာပြီးတော့ပြည်သူ2ဦးလက်နက်ကြီးထိမှန်ပြီးတော့နွားခိုင်းနွားတကောင်ပေါ့နော်ခိုင်းနွားတကောင်ဒေးသွားတယ်ဗျညာဘက်ရောက်တော့လေမဟုတ်ဘဲကနေရှေ့ဘက်ကိုပြစ်တာကအောင်သာကျေးရွာမှာရှိတဲ့ပြည်သူနှစ်ဦးထိတယ်လို့တော့ကြားတယ်ဗျအဲ့ဒါတော့ကျွန်တော်အပိုင်းကျွန်တော်အချမ်းမုတ်တော့သတင်းပြကြတော့မရဘူးဗ
ျထနောင်းတော်တောင်ရွာမှာစီအယောင်းဝယ်လုံနေသူတွေလက်နက်ကြီးထိမှန်ခဲ့ပြီးအဲ့ဒီအထက်က12ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ရှေ့ကိုတော့ဒီကနေ့အထိပိတ်ထားပါတယ်
ဟိုလက်နက်ကြီးပြည်နေတာလွန်ရင်ဒီနှစ်ပိုင်းမှာပေါ့နော်2024မှာအကြောင်းတာကြီးထိုးနိုင်တာမျိုးသိမရှိတော့ဘူးဗျ။အဲ့ဒီတော့ကတော့ကိုယ်ကတားနေလို့တော့ပြောလို့ရတယ်။ဒါပေမဲ့လက်နက်ကြီးနဲ့လှုပ်ရှားတဲ့မြူရွာလည်းရှိတာဘူး။အဲ့ဒီတော့ကတော့ကိုယ်ပတ်အပိုင်မဟုတ်ဘူးလည်းပြောလို့ရတယ်ဗျ။လက်နက်ကြီးနဲ့မြူရွာကောင်းကောင်းအဲ့ဒီနှစ်ခုကောင်းကောင်းထိကျုံနိုင်ရတော့တို့တို့အပိုင်လို့ပြောလို့ရပြီပေါ့ဗျာ။တကယ်ကအဲ့ဒီနေရာမှာတိုက်ပွဲကရင်ပေါက်ပုံရတယ်ဗျ။တိုက်ပွဲကနေ့လယ်12နာရီလောက်မှဖြစ်တာဟိုလက်နက်ကြီးကြတာ10နာရီလောက်မှကြတာဟုတ်တယ်မိသားစုဝင်တွေကပဲဟိုဆိုင်ရဆိုင်ရကိုယူသွားကြတာဗ
ျလက်နက်ကြီးချင်းမှပြီးတော့နေရာမှာတင်တည်ဆုံသွားသူတို့ရဲ့အလောင်းကိုမိသားစုဝင်တွေကတကြိုပေးခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုတော့ရှက်ကြီးစိတ်ကုပေးနေတဲ့အဖွဲ့ကပဲကုသပေးနေရတယ်လို့သိရပါတယ်ဆေးဝါးလိုအပ်ချက်ရှိပေမဲ့လည်းအတက်နိုင်ဆုံးကုညီဆောင်ရပေးနေတယ်လို့ဆေးကုသပေးနေသူတို့ကပြောပါတယ်
အဲ့ဆိုခြေထောက်တွေလက်တွေဖြတ်ရတယ်။ဒါမှမဟုတ်အဲ့ဒီထဲမှာဟိုတော့73နှစ်ကလေးပါတယ်။73နှစ်ကလေးကလဲပင်လဲပင်ကိုမှန်လား။လဲပင်ကိုဆက်မှန်လား။အခုလောလောဆယ်တော့ကုသမှုခံယူနေသေးပေါ့နော်။အတက်အန်နေရတော့မစိုးရင်ရတော့လား။ပွဲချင်းပြည့်ရခုနကအဲ့လေးယောက်ကအဲ့စေကုသရင်နဲ့ကြမှာလေ။စေကုသရင်နဲ့ကြမှာဖြစ်တာလေးယောက်ကဟိုတော့ခုနှစ်ယောက်ကတော့ပွဲချင်းပြည့်ဟိုလိုတနေရပါရင်ဖြစ်တာ။ဘယ်ဟိုပဲဖြစ်ဖြစ်ပေါ့နော်။လေးရနေရင်ရင်းရင်းတော့ဖြစ်ချင်ရတာပဲနေနော်။အဲ့မဲ့ဒီထွက်ကြလာကြီးကပြောလို့အဆုံးမရဘူးဆိုတယ်လို့ပြောလို့မရဘယ်မှမမတည်ငြိမ်ဘူးဖြစ်နေရတခုဘယ်ဖြစ်ဖြစ်ပေါ့တတိဝရိယလေးနဲ့နေကြဖို့ရအသွားလာလေးတတိဝရိယထားဖို့ရအဲ့ဒါလေးပဲတတိပေးချင်တာကျန်လာတော့ဘာမှကိုလည်းလုံးလုံးရတဲ့အရာမဟုတ်တော့လေနော
်အပြာလန်တိုက်ပွဲမရှိလဲမုံရွာအမြင့်လက်မဲမှာရှိတဲ့ခြေရွာတွေဟာလက်နဲ့ကြီးထံကိုခက်စစ်စစ်ခံနေရတယ်လို့လည်းပြောပါတယ်တဲ့နဲ့ကြီးချင်မှလို့ကိုလက်အင်ကဖြတ်တော့ရသူတွေအပြင်အသက်သေးဆုံးတဲ့အထိတွေ့ကြုံနေရတာတွေလည်းရှိပါတယ်။စစ်ကောင်စီဖက်ကတော့အခုလိုလက်နဲ့ကြီးပြစ်ခတ်လိုက်လို့ဒေသခံပြည်သူတွေတိတ်ဆုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။